ိုင်းရှူးမှာဘုံပေါက်တဲ့ကိစ္စလေးမိုင်းရှူးမြို့ရဲ့ဘယ်နေရာမှာဖြစ်ပွားတာကဲတာလဲသိချင်လို့ပါဗျာ
။ဩမိုင်းရှူးမှာဘုံပေါက်တာဟုတ်ပါခင်ဗျာမနေ့ကညနေ၄နာရီလောက်မှာပေါ့။အမှတ်၄ရက်ကွယ်ကျန်းစာပေနဲ့ယဉ်ကျေးမှုခမ်းမအိမ်သားမှာဖြစ်တာခင်ဗျာ
။ဒီကိတ်တန်ရရတဲ့သူတွေလည်းရှိတယ်လို့ကျွန်တော်တို့ကြားရပါတယ်ခင်ဗျာ။သူတို့အချင်းတွေဘယ်လိုများရှိမလဲဗျာ။
ဒီကတည်းကရတာ၄ယောက်ရှိပါတယ်ဒီအမျိုးသမီးကြီး၄ယောက်ရဲ့မိန်းကလေး၄ယောက်ရဲ့ပေါ့လေတော့ကိုရင်နှစ်ပါးရဲ့သူတို့လို့စေရတော့ကျွန်တော်ဆေးဥမှာပဲကုသဆဲရှိပါတယ်ခင်ဗျာအဲ့မိုင်းရှင်းဆေးဥမှာပဲသူကကျွန်တော်တို့တန်ရတဲ့နေသားမှာတော့ရာဘက်ပါမှာရဲ့လေပင်ရာဘက်မှာရဲ့လို့အစအထိမှန်တာပေါ့လေ၁၂နှစ်ရွယ်မိန်းကလေးငယ်လေးပေါ့84နှစ်ရွယ်ရှိတဲ့မေဦးကြီးကတော့ပြင်ဝဲဘက်ရင်အောင်ပေါ့ရာလက်ဖြံပေါ့ဟိုမိုင်းအစအထိမှန်တဲ့တန်ရတစ်ချက်ပေါ့နောက်ဝဲဘက်1ဘိုက်မှာပန်ထားတဲ့တစ်ချက်ပေါ့သူကတော့3ချက်လို့အဲ့လိုမျိုးသိရပါတယ်ကိုရင်လေးတစ်ပါးမှာတော့ရာဘက်ပါပေါ့အဲ့လိုပဲအစအထိမှန်တာပေါ့လေနောက်ကိုရင်လေးတစ်ပါးကျတော့နှစ်ခုဝဲဘက်ပေါ့ရာဘက်ပါအဲ့မှာသူကတော့2ချက်ပေါ့ဒီမှာလာတယ်ဆိုတော့တွေ့ရတယ်လို့သိရပါတယ်
။အဲ့ဒီနေရာဖြစ်တဲ့ရှမ်းစာပေနဲ့ရင်ကျင်းမှုအဆောက်အုံကအဲ့ဒီအဆောက်အုံအခြေအနေရောဘယ်လိုများဖြစ်သွားလဲဗျာ။ပျက်စီးမှုအခြေအနေလေးရ
။ဟောပျက်စီးမှုကတော့ဒီလောက်ကြီးမရှိဘူးလို့သိရပါတယ်ခင်ဗျာ။စာပေအဆောက်အုံနဲ့အဲ့ဒီတန်စီလုံးနားမှာဆိုတော့အဲ့ဒီအဆောက်အုံပညာကတော့ဒီလောက်ကြီးထိခိုက်မှုမရှိဘူးလို့ပြောပါတယ်။အဲ့ဒီနားမှာကဖုံးကြောင်းရှိတာပေါ့။ခန္ဓာမုနိဖျားကြီးဆိုတာမျိုးအဲ့ဒီကကြောင်းရှိတာပေါ့။မုနိဖျားကြီးကြောင်းနိုင်ကျွန်တော်တို့အဲ့ဒီလမ်းနာမယားကိုမုနိဖျားကြီးလမ်းလို့ခေါ်တယ်လို့သိရပါတယ်။
အဲ့ဒီဘုံပေါက်ပွဲတဲ့တရခန်ကြီးကဘသူတွေများလုတ်တယ်လို့ရဲမှုကြီးတို့စုံစမ်းသိရှိထားပြီလေဗျဘလို့များသိတာ
ဘုံလုံးတွေတော့စုံစမ်းသေးပဲရှိသေးရခင်ဗျာဟိုဘယ်ဖွဲ့စည်းကလုတ်တယ်ဆိုတာတော့လေဒီရနဲ့ပတ်သက်လို့ကဟိုကျွန်တော်တို့ကထောင်သွားတဲ့ဟိုကလည်းမြင်တွေ့တဲ့သူလည်းမရှိပါညာဆိုတော့လေမိုင်းမျိုးသားကိုလည်းကျွန်တော်တို့ကတက်ကနေဒီပြူကျဲယူတော့မှဒီစုံစမ်းမှုကတော့ဟိုတို့ရမှာဖြစ်တဲ့အတွက်ပေါ့လေခုချိန်ကြီးကတော့ဘယ်ဖွဲ့စည်းကလုတ်တယ်ဆိုတော့ဖော်ထုတ်လို့မရသေးပါဘူးလိုလိုစေကဒီမိုင်းနေသားနဲ့ကြီးတဲ့အခါမှာဟိုတက်နဲ့ပူပေါင်းတော့မှစစ်ဆေးတဲ့အခါမှာပေါ့သူကဟိုရှစ်ထွက်ချိန်ကိုက်မိုင်းမျိုးသားပေါ့လေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ဒီအပိုင်းတွင်းမှာပေါ့လေဒီဘိုင်းရှူးမျိုးနီးတဝိုက်မှာတိုက်ပွဲတွေလည်းဖြစ်ပွားနေတယ်ဒါဒုက္ခသည်တော်တော်များများလည်းထွက်ပြေးနေကြတယ်ပေါ့လေအခုလိုမိုင်းရှူးမျိုးပေါ်မှာထိဘုံပေါက်တဲ့အဆင့်ထိဖြစ်လာတော့ဆိုလေအဲ့ဒီဒေသလုံခြုံရေးအတွက်ကိုရဲမှုကြီးတို့ဘာတွေများဆောင်ရွက်နေပါပြီလဲဗျ
အဲ့ဒီဒါတိုက်ပွဲဖြစ်နေတာဆိုတော့ရဲကတော့တပ်မလို့နဲ့ပဲပူပေါင်းမှုကဆောင်ရွက်နေတာပေါ့။ဘာလို့တိုက်ပွဲဧရိယာကိုအဲ့တော့တပ်ကလည်းဒီမြို့လုံးညုံရေးဒါသူတို့အပိုင်းနဲ့သူတို့ရှိပြီးသားပါ။နောက်မြို့လုံးညုံရေးနောက်တစ်ခါကျွန်တော်တို့ဒီဆက်သွမှုလမ်းကြောင်းလုံးညုံရေးတွေကတော့ဒါတပ်ကပဲဆောင်ရွက်နေတာပေါ့။အဲ့တော့ကျွန်တော်ရဲတပ်ဖွဲ့အနေနဲ့ကတော့တပ်ပွဲဧရိယာဖြစ်တဲ့အတွက်သူတို့နဲ့ပဲပူပေါင်းမှုတော့မှပဲလှုပ်ရှားဆောင်ရွက်နေတဲ့အနေအထားမျိုးရှိနေတာပေါ့။မြို့ပေါ်မှာတော့မြို့မှာလည်းသူတို့အခြေပြုနေတဲ့တပ်တွေရှိပါတယ်။အရှိတို့ဘာလို့မှကြတော့လဲရှိတယ်။အဲ့တော့အဲ့ဒီကနေပေါင်းသပြီးတော့မှကျွန်တော်ဆောင်းနေတာပဲရှိပါတယ်လူညိုရင်ကတော့အရင်ကျွန်တော်ငိုရှိတဲ့အင်အားတိုင်းပဲရှိပါတယ်ခင်ဗျာ
အခုဆိုရင်ပေါ့လေဒါရွေးကောက်ပွဲကာလကလည်းရပိုင်းမဲ့လို့တော့လေဗျာဒီဒေတာမှလည်းဒါလုံချုံရေးကမတိမငြိမ်တော်တော်လေးဖြစ်နေတယ်ဆိုတော့ဒီရွေးကောက်ပွဲကာလကိုအေးချမ်းချမ်းဖြစ်သားနိုင်မှုတော့ကိုလုံချုံရေးဘလောက်များတွုံးမြင့်တို့ဗျာစီစဉ်ထားတယ်လဲဒေတာကန်နေပေါ့ဗျာမဲပေးဖို့အခွင့်အရေးမဆုံးရှုံးအောင်ပေါ့လေဘလို့များစီစဉ်ထားပေးပါလေဗျာ
အဲ့ဒါတော့ကျွန်တော်တို့ကွန်မရှင်စဉ်းစားရနေပြီးတော့မှသူတို့ဒီဒေတာရဲ့နေထားပုံမူတည်ပြီးတော့မှပေါ့လေဒေတာမှာဖြစ်ပြနေတဲ့နေထားပုံမူတည်ပြီးတော့မှဒါကွန်မရှင်စဉ်းစားရနေပြီးတော့မှပြည်ထောင်စုကွန်မရှင်ဒီတင်ပြပြီးတော့မှအဲ့ဒီကနေမှဒါပြည်ထောင်စုဆိုရတဲ့ဆင့်ပေါ့ကျွန်တော်တို့ဒါလူညွေးရေးပိုင်းနဲ့ပတ်သက်လို့ကတော့ဥမာတက်နဲ့ပူပေါင်းဆောင်ရွက်ဖို့တက်ကဆောင်ရွက်ပေးဖို့ဒါတွေကတော့သူတို့ကွန်မရှင်ပိုင်းကနေပြီးတော့မှလုပ်မဲ့နေထားပါခင်ဗျာနေမီနေထားရတော့ကျွန်တော်ရဲကြီးပဲဆောင်ရွက်တို့ရရနေရတော့ဒါရဲကြီးပဲဆောင်ရွက်သွားမှာပေါ့ရဲတပ်ဖွဲ့ရပဲဥမာတောင်ကြီးကန်လိုမျိုးอ่ะဆိုရင်ကျွန်တော်တို့อ่ะဒါရဲတပ်ဖွဲ့ပဲဆောင်သွားတချို့နေရာတွေကြတော့လေဒါဟိုရဲတပ်ဖွဲ့ရဲအင်အားနဲ့မရဘဲနဲ့တက်မလို့ကူညီတောင်းရမျိုးတွေရှိတာပေါ့အဲ့ဒီအရကြတော့ကျွန်တော်တို့อ่ะကွန်မရှင်ကနေပြီးတော့မှကျွန်တော်ပြည်နယ်ဆိုရတော့ပါလို့ပေါ့လေပြင်ပြပြီးတော့မှဒီနေရာတွေကတော့နေမီစီနေရတက်မလို့လုံညိုးဆောင်ပေးပေးมาတယ်ဆိုအဲ့ဒီပုံမှာကျွန်တော်တို့ကတော့ပူပေါင်းဆောင်ရွက်ဒါပဲရှိတာပေါ့ဟိုကျန်တဲ့ဒီတောင်ကြီးလိုဘာဘာကင်းရှင်းတဲ့နေရာမျိုးကြတော့ကျွန်တော်ကရက်တဖွဲ့အနေနဲ့ပဲဆောင်ရွက်ပါတယ်
ရမှုကြီးအခုလိုပြကြပြတာကျေးဇူးများရှိတယ်ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါခင်ဗျာ